တော်သူရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲတက်ရောက်ဖို့သူတို့ဆုံးဖြတ်တာဟာနိုင်ငံရေးပါတီအနေနဲ့မှန်ကန်တဲ့လုပ်ရဖြစ်တယ်လို့88မျိုးဆက်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOE ကိုပြောပါတယ်။တစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေတာပါ။တည်င်းထုံးရင်းချက်မတိုင်ခင်မှာဆက်သွယ်နည်းမြန်းထားတာကိုနားဆင်ပါရှင
်။မင်္ဂလာပါဥက္ကကိုကြီးရှင်
။ဟုတ်ကဲ့ပါမင်္ဂလာပါ။
မေလ27ရက်နေ့မှာလုံးမဲ့ဒီတီထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဒီနိုင်ငံရေးပါတီတွေ့ဆုံပွဲမှာဥက္ကကိုကြီးတို့ရဲ့ပြည်သူ့ပါတီကနေပြီးတော့တက်ရောက်မှုရှိမှရှိပါတော့တည်ပြရစေရှင
်။ဟုတ်ကဲ့ပါ။အဲကျွန်တော်တို့ဒါ16ရက်နေ့မှာနောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ကျွန်တော်တို့စီကိုဆက်တွေ့လာပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့16ရက်နေ့မှာဒီဗိုလ်လုံးကြီးကကော်မတီအစည်းအဝေးကျင်းပပြီးတော့ကျွန်တော်တို့အားလုံးရဲ့သဘောထားကိုရယူပြီးတော့ဆုံးဖြတ်တဲ့အခါမှာကျွန်တော်တို့အစည်းအဝေးတက်ရောက်မယ်လို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်။
ဒီပါတီတွေမှာဥက္ကဋ္ဌကြီးတို့ဒီဆုံးဖြတ်ချက်ပေါ့နော်ဒီတောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့ရှိမရှိဆိုတဲ့ဒီသဘောထားနဲ့ပတ်သက်ပြီးတော့လေဟိုပါတီတွင်းမှာဟိုဆွေးနွေးတဲ့နေရာမှာရောပါတီတွင်းသဘောထားကိုဘယ်လိုရှိလဲရှင
်အဲဒီကြောင့်တော့ကျွန်တော်တို့အများစုကတက်ဖို့တက်တယ်လေဆိုတာကိုဟိုသဘောတူဆုံးဖြတ်ကြတာဖြစ်ပါတယ်ဟိုသဘောမတူတဲ့လူတွေရှိပါတယ်ကျွန်တော်တို့ကလည်းအဖွဲ့အစည်းတစ်ခုမှာကိုယ်တော်တော်ကိုကိုပြီးတယ်အများတဘောသားနဲ့ဆုံးဖြတ်ပြီးတဲ့အချိန်မှာတော့ကိုယ့်ရဲ့တဘောသားကိုမှတ်တမ်းအဖြစ်နဲ့ကျွန်တော်တို့ရောက်ယူထားတယ်ပြီးတော့အားလုံးရဲ့ဆုံးဖြတ်ချက်ကိုဆက်လက်ပြီးအကောင့်ထဲပို့တယ်ပေါ့နော
်အဲ့တော့ပြည်တော်စုရေကောက်ပွဲကော်မရှင်နဲ့စူနီပွဲကိုတက်ရောက်ဖို့ဘာကြောင့်ဆုံးဖြတ်လိုက်တာလဲရှင
်ဆိုတော့အခုအကတော့ကျွန်တော်တို့ယူ88ဖြတ်တမ်းခဲ့တဲ့ရဲဘော်တွေအများစုပါကျွန်တော်တို့ပြည်သူပါတီကအဲ့တော့88တုံးကလည်းပဲဒါကျွန်တော်တို့မီလန်အတီးတီးနဲ့ဒီမိုကရေစီပန်းတိုင်ကိုရောက်အောင်တွားခဲ့ကြတယ်ကျွန်တော်တို့ကိုယ်တိုင်လည်းပြောရရင်တော့လက်နက်ကင်တော်လန်ရေးအတွက်ကိုကျွန်တော်တို့လည်းအဲ့ဒီချိန်တုန်းကစူးစမ်းခဲ့ကြပါပြီရှိတယ်ကျွန်တော်တို့ရဲဘော်တွေဆိုလည်းကလက်နက်ကင်မှုတွေတောခုပြီးတော့နေရန်ကိုရွေးချယ်ခဲ့တာပြီရှိတယ်တခြားကလည်းဟိုမျိုးပေါ်မှာနေတဲ့တဝက်တစ်ပြည့်မျိုးအောင်ဆူရှားမှုပုံစံမျိုးနဲ့ဆောင်းသားတမကတွေတောက်ဦးတွေကျင်းနဲ့ဆက်လုပ်ရှားတာရှိတယ်နိုင်ငံရေးပါတီတွေဆိုလည်းဟိုအဲ့ဒီတုန်းကအချိန်နဲ့ဆိုရှင်ကျွန်တော်တို့လူ3000တော့ဟိုတည်ကြည်ခဲ့တယ်လို့တောင်မှကျွန်တော်တို့ပြောကြပါတယ်အဲ့ဒီအချိန်နဲ့မျိုးမှာစစ်တပ်ကအာဏာသိမ်းပြီးရပိုင်းတော်ပြင်းမှာပဲစက်တင်ဘာ16ရက်အာနာသိန်းနဲ့တိမ့်ပြီးတာနဲ့နိုင်ငံရေးပါတီကိုမှတ်ပုံပြင်ကြတယ်သို့တော့အားလုံးကကိုယ့်ရဲ့တူညီတဲ့ဟိုရည်မှန်းတဲ့တစ်ခုကိုမတူညီတဲ့နိလန်းတွေနဲ့အတီးတီးစူးစမ်းခဲ့ကြတဲ့ဟာကျွန်တော်တို့အခုအချိန်မှကျွန်တော်တို့ကြောက်လာခဲ့ကြတယ်ပေါ့နော်အခုအချိန်မှပါကတော့ဒီလိုပဲမတူညီတဲ့နိလန်းအတီးတီးနဲ့ကိုယ့်ရဲ့နိုင်ငံရေးချက်တီချက်ကိုတော့ပါတီဆိုလဲပါတီတစ်ခုပုံစံနဲ့ဟာလာအခြားလက်နက်ကိုင်နိလန်းဟိုယုံကြည်တဲ့ဒုတိယနဲ့လက်နက်ကင်နီးလန်းနဲ့ကျွန်တော်တို့ကဘာလို့ပြန်နေပါလဲဆိုတာတက်ကူကျွန်တော်တို့ကတော့ဟိုအကျမ်းမဖက်နိုင်ငံရေးနီးလန်းကိုယုံကြည်တဲ့သူတွေကဒီယုံကြည်ချက်နဲ့ဒီမိုကရေစီတန်းတိုင်ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးတန်းတိုင်ကိုကျွန်တော်ဆက်သွားကြတာဟာကျွန်တော်တို့ကဘာမှဟိုသဘောထားစိတ်ဝမ်းကွဲစရာမလိုဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
အဲ့တော့အခုဒီလက်ရှိစစ်အာဏာသိမ်းပြီးတော့အကြမ်းဖက်ဟိုဖိနှိပ်နေတဲ့ဒီစစ်ကောင်စီအပေါ်ကြတော့ဥက္ကကိုကြီးတို့ကဘယ်လိုသဘောထားရှိလဲရှင
်ဟိုကျွန်တော်တို့ကအကြမ်းဖက်မှုကိုကျွန်တော်တို့ကဆန့်ကျင်တယ်အဲ့တော့ဖတ်တဲ့ကလည်းကျွန်တော်တို့ကစစ်အာဏာသိမ်းမှုကိုကျွန်တော်တို့ဟိုကန့်ကွက်တယ်ဆိုတာကိုကျွန်တော်တို့ပြောခဲ့တယ်ပြီးတော့လည်းအကြမ်းဖက်ငြင်းငြမ်းစွာဆန္ဒပြတာတွေကိုထောက်ခံတယ်အားပေးတယ်ဆိုတာလည်းကျွန်တော်တို့ပြောခဲ့တယ်အခုချိန်ထိလည်းဆန္ဒပြမှုကြောင့်ဖန်စီတင်းတင်းခံနေရတဲ့ဒီသားစုတွေတော့ခန့်ကြည့်ကြံရတဲ့ဒီဒီနဲ့ပတ်သက်လို့ဥပဒေဆိုင်ရာထောက်ကူပေးတာတွေအကူအညီပေးတာတွေဆိုလို့ဆက်ပြီးတော့ဆောင်ရွက်နေပါတယ်။အဲ့တော့တစ်ဖက်ကလည်းပါတီတရအနေနဲ့ဟာဟိုလောက်ကိုပါတီရဲ့သဘောထားပြောစရာရှိတဲ့ဟာတွေကိုကျွန်တော်တို့ကကော်မရှင်နဲ့တွေ့ရင်လည်းကော်မရှင်မှာပြောစရာရှိတာကိုပြောမယ်။ဟိုလောက်ကျွန်တော်လိုအပ်တဲ့နိုင်ငံရေးကောင်စီမှုတွေဟိုတင်ပြမှုတွေဆွေးနွေးမှုတွေကိုကျွန်တော်တို့ကဆက်ပြီးတော့ဆောင်ရွက်သွားပါလား
။ဒီစစ်တပ်ကသူတို့အထူးသဖြင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူအာဏာသိမ်းတဲ့ချိန်တော့ပြောတော့ကဒီမဲလိန်ရဲ့ကိစ္စပေါ့နော်2020နိုဝင်ဘာရွေးကောက်ပွဲကမဲလိန်ခံခဲ့ရတယ်ဆိုတဲ့အပေါ်မှာသူတို့ကဒါအာဏာသိမ်းရတယ်ဆိုတဲ့အကြောင်းကိုအဓိကပြထားတော့အဲ့ဒီစစ်တပ်ပြောရင်ဒီမဲဆယ်တန်းလောက်လိန်ခံရတယ်ဆိုတဲ့ဒီရွေးကောက်ပွဲမှာမဲလိန်ခံရတယ်မဲမတမာမှုတွေရှိတယ်ဆိုတဲ့သူတို့ရဲ့ပြောဆိုချက်အပေါ်မှာဥက္ကူကြီးနေနဲ့လက်ခံလာရှင်
အဲ့တော့ဒါကတော့ဒီကြည့်တာစစ်ကောင်စီဘက်ကပြောဆိုချက်ပေါ့နော်အဲ့မြေပြင်မှာတော့ဒီမဲဆင်းကွာဟမှုတွေအဲ့တော့ချုံရင်းတဲ့အနေနဲ့ဒီရှိတယ်ဆိုတာကတော့ကျွန်တော်တို့ရုပ်ောက်ပွဲအဆက်ဆက်မှာဒါရရှိပါတယ်။ဟိုအရင်ရင်ရုပ်ောက်ပွဲတွေမှာလည်းဒီပြဿနာရရရှိပါတယ်။အဲ့တော့အဓိကကရုပ်ောက်ပွဲအငင်းပွားမှုဆိုတာကဥပဒေကြောင့်ရဖြည့်ရှင်းတာရယ်နိုင်ငံရေးမီးအရာပြည်စုံစုံဖြည့်ရှင်းတာရယ်အဲ့တော့မျိုးတွေကိုကျွန်တော်တို့က ဒီကဆောင်ရွက်နိုင်တဲ့ဇန်နရာစနစ်ပေါ့နော်အဲ့လိုမျိုးရှိဖို့လိုတယ်မဟုတ်ရင်ကျွန်တော်တို့ကအရက်ဖြစ်တဲ့ဆက်ဆံရေးပြည်ရင်းလာကနေပြီးတော့ကျွန်တော်တို့ကဟိုစစ်ကောက်ကနေပြီးတော့ဟိုနိုင်ငံကြီးမှာရှင်းလဲတာအသွမ်းမှုရဲ့ကိစ္စဟာတောက်လျှောက်ကူးချင်ပြီးကျွန်တော်တို့ဒီကြေကနာတွေကိုဂျုံရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံကြီးနီးလန်းနဲ့တွားဖို့ရွေးချယ်ထားတဲ့သူတွေလည်းရှိနိုင်တယ်လို့အလားဟိုကြားတဲ့နည်းနဲ့ပြန်ပြီးတော့ဆန့်ကျင်တဲ့တော်လှန်နဲ့ဆိုးတဲ့သူတွေလည်းရှိနိုင်တယ်ဒါကတအူးချင်းရဲ့ရွေးချယ်မှုလို့လည်းကျွန်တော်မြင်ပါ
အဓိကတစ်ဖက်မှာထောက်ပြနေကြရဲ့အဲဒီလေကြတော့ဒီရွေးကောက်ပွဲကော်မရှင်ကအာဏာသိမ်းထားပြီးတော့အရက်သားအစိုးရကိုဖမ်းဆီးထားတဲ့စစ်ကောင်စီကဖမ်းဆီးထားတဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေါ့နော်ပြုလုပ်တဲ့ဒီဆွေးနွေးပွဲကိုဟိုတက်ရောက်တာဘာမှအကျိုးရှိမှာမဟုတ်ပေါ့နော်ဒီနေ့အဖြစ်လဲစစ်ကောင်စီကိုပို့ပြီးတော့ဟိုထောက်ခံရရောက်တယ်ဆိုတာမျိုးအော်ဝေဖန်တက်ွက်တာရည်ရှိရဆိုတော့ဥက္ကူကြီးတို့ကရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ခြင်းအပြင်စစ်ကောင်စီနဲ့ပူးပေါင်းတယ်ဆိုတဲ့အမြင်လေးပေါ့နော်အဲ့ဒီပုံမှာဘယ်လိုမြင်လဲရှင်
။ဟိုကျွန်တော်တို့ကဒါတမိုင်းကြီးကပြောရလို့ရှိရင်ဟလာ88မှာတော့ဒီလူ3000လောက်ပြည်ထားတဲ့စစ်အစိုးရကလုတ်ပြီးတဲ့ကော်မရှင်ပါပဲပါတီတို့အလုံးမှတ်ပုံတင်ပြီးတော့ဒီအချိန်မျိုးကြီးကျွန်တော်တို့ရောက်လာခဲ့ကြတာ။အဲ့တော့တို့တော့ကျွန်တော်တို့ကဟိုရွေးချယ်မှုနည်းလမ်းတွေကိုဘယ်အောင်မှန်းမှန်းပါလဲဆိုတာတော့ကိုဒီမိုကရေစီကိုယုံကြည်တဲ့သူတွေကကိုယုံကြည်တဲ့ဟာကိုကိုယုံကြည်တဲ့နည်းလမ်းနဲ့တစိုက်မမဆောင်ရွက်ဖို့ပဲလိုတယ်။အဲ့တော့ကျွန်တော်တို့ကဒီချိန်မှာအမှန်အမှားငြင်းရမယ်ကိစ္စမဟုတ်ဘူး။ဒါပြီးတဲ့ပုံပြီးတော့တမိုင်းကပြောရရင်ဂျပန်ဒေါ်လာကြီးတုန်းကဟာလာအဓိပတိဖြစ်တဲ့ဒေါက်တာဘောမော်ဟာလာနိုင်ငံတော်ကြီးဝန်ကြီးချင်းနဲ့တာဝန်ယူတဲ့ဦးနုတို့ဟာဂျပန်ဒေါ်လာကြီးကိုလှည့်ဝတ်ပြီးတော့အားပေးခဲ့တယ်။ဟိုဖန်ခံရတဲ့သူတွေကိုကူညီတာတွေတည်ထောက်တာတွေတန်ဖိုးတာတွေအများကြီးလုပ်ခဲ့တယ်။အဲ့တော့သူတို့ဒီအချိန်ကြီးကြားထဲမှာလည်းအခုလူမျိုးတော်နဲ့တရားတော်တခါတော့ဟိုတောက်ခိုက်ပုတ်ခတ်ဆိုတာမျိုးတွေမဖြစ်ခဲ့ဘူး။ဒါကြောင့်လည်းကျွန်တော်တို့လူ့လည်းကြီးရခဲ့တဲ့ဂျပန်ဒေါ်လာကြီးကျွန်တော်တို့အောင်မြင်ခဲ့တဲ့အစရှိခြင်းဒီတမိုင်းတွေကိုမှန်မှန်ကန်ကန်ပြန်ပြီးသုံးသပ်ဖို့လိုတယ်လို့မြင်ပါတယ
်။အခုဒီစစပြောသားတယ်လို့ပေါ့နော်။ဒီမိုကရေစီကိုပြန်ပြီးတည်ဆောက်တဲ့နေရာမှာအခုနီလန်းပေါင်းစုံနဲ့တွားဖို့ရှိတယ်ပေါ့နော်။ဒီနီလန်းပေါင်းစုံရှိနေတယ်။အဲ့တော့ဥက္ကူကြီးကိုရွေးချယ်တဲ့နီလန်းပေါ့လေ။ဆိုတော့အခုရွေးကောက်ပွဲကော်မရှင်နဲ့တက်ရောက်ပြီးတော့ဆွေးနွေးခြင်းအပြင်တော့ဘယ်လိုအကျိုးရလဒ်တွေရဖို့ရှိလဲရှင်။
အခုကရွေးကောက်ပွဲကော်မရှင်ဆိုတာကတကယ်အရေးကြီးတဲ့နိုင်ငံရေးမူဝါဒပိုင်းဆိုင်ရာတွေကိုအဆုံးဖြတ်ပေးနိုင်တဲ့ဖြည့်ရှင်းနိုင်တဲ့အဖွဲ့အစည်းမဟုတ်တော့ဘူး။သူကပါတီတွေနဲ့ဆက်ဆံရေးရယ်ဟလာဒီနိုင်ငံရေးပါတီများနဲ့ပတ်သက်တဲ့ကိစ္စရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုတော့ဆက်ဆံတာဟိုပတ်သက်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်ကနိုင်ငံရေးအရကျွန်တော်တို့ဟလာဟိုအနာဂတ်အတွက်ကိုဒီမိုကရေစီဆိုင်ရာဖက်ဒရယ်ဆိုင်ရာကိစ္စတွေဟာဒီရုပ်ပွဲကော်မရှင်တက်တဲ့နဲ့ကျွန်တော်တို့ဆွေးနွေးလို့မရဘူး။ရုပ်ပွဲကော်မရှင်နဲ့ဆွေးနွေးတာကနိုင်ငံရေးကျွန်တော်တို့ရုပ်ပွဲစနစ်ဒီလက်ရှိအခြေအနေဒီဒါတော့ရုပ်ပွဲကော်မရှင်ရဲ့အခန်းကဏ္ဍရုပ်ပွဲကော်မရှင်ဖွဲ့စည်းမှုနဲ့လွတ်လပ်စွာတည်ရှိမှုခိစားပြီးအဲ့ဒါမျိုးတွေကိုပဲကျွန်တော်တို့ကအဓိကပြောလို့ရမယ်။ဟိုနိုင်ငံရေးပြဿနာကကော်မရှင်နဲ့ကျွန်တော်တို့ပြောလို့မရဘူ
း။ဒီလိုအခုလိုအချိန်ကာလပေါ့နော်လူထုအားလုံးကလည်းစစ်ကောင်စီပေါ့လူထုအားလုံးကလည်းလုံးဝမထောက်ခံတဲ့အချိန်တွေပေါ့လေသူတို့အခုချိန်ဒီ CDM လှုပ်ရှားမှုတွေလည်းရှိနေတယ်စစ်ကောင်စီရဲ့အနေထားကလည်းနိုင်ငံမှာအခုတက်တည်အကြမ်းဖက်မှုတွေရှိနေတဲ့အခါကျတော့ဥက္ကူကိုကြီးတို့သွားမဲ့အဲ့ဒီနီးလန်းနေပေါ့နော်အဲ့ဒါတွေကဘာတွေလဲရှင်
။အဓိကကအစည်းအဝေးတက်တာအဆင်မပြေရှိသေးဘူး။ပြီးတဲ့အခါကျရင်ကျွန်တော်တို့နိုင်ငံရေးသဘောထားရပ်တည်ချက်တွေဘယ်လိုရပ်တည်မယ်ဘယ်လိုပြောမယ်ဆိုတဲ့ကိစ္စတွေကဆိုတော့ဆက်ပြီးတော့ကံကြေရမှာဖြစ်ပါတယ်ဆက်ပြီးဆောင်ရွက်ရမှာဖြစ်ပါတယ်အဲ့တော့ဟိုကျွန်တော်တို့ဒါကြောင့်မလို့ကျွန်တော်တို့ရှိတဲ့ချစ်ကိုကျွန်တော်ပြောနေရဆိုတော့ကရှင်းလင်းလုံးလုံးကကျွန်တော်တို့ကိုယ်တိုင်လည်းဟလာအာနာသိမ်းပြီးတာနဲ့အပန်းခံရတဲ့အချိန်မှာပါတီထောင်တဲ့လူကထောင်နေပြောကြလို့ဆိုလို့ရှိရင်ဟာကျွန်တော်တို့ဒီဖန်ခံနေရတဲ့ထောင်လေးကြောင့်ဒီအချိန်မှာပါတီထောင်ရသလားဟလာရွေးကောက်ပွဲကိုညားသလားဆိုတာမျိုးကျွန်တော်တို့စိတ်ထဲမှာမဖြစ်ခဲ့ဘူးတော့သူတို့နိုင်ငံကြီးလမ်းနဲ့သူတို့ရွေးချယ်မှုကဟလာဟိုပန်းနိုင်တူရင်တော့စုံရမှာပဲဆိုပြီးတော့ကျွန်တော်တို့အားလုံးဒီလိုနဲ့ပဲကဘောရာကြီးကြီးနဲ့ဆောင်ရွက်ခဲ့ကြတာအခုကျမှနီလန်းတစ်ခုပဲဒီတစ်ခုတည်းသာမှန်တယ်ဒီတစ်ခုတည်းပဲလုပ်ရမယ်ချန်နယ်ဟာတွေမလုပ်ရဘူးဆိုတာမျိုးကတော့ဒါကျွန်တော်တို့ဒုက္ခကံတဲ့ပြည်အချင်းချင်းကြားထဲမှာသဘောထားကွဲလွဲတာဟာပြဿနာမဟုတ်ပြင်မဲ့သူစိတ်ဝမ်းကွဲဖို့တော့မသိဘူးကျွန်တော်တို့ဟလာမှန်မှန်ကန်ကန်သုံးသပ်ပြီးတော့ဟိုဒီလိုမျိုးကြောင်းတဲ့တယောက်ဟလာဟိုဆောင်ရွက်နိုင်မလဲဆိုတာမျိုးကိုပဲစဉ်းစားကြည့်မယ်လို့ကျွန်တော်တို့မြင်ပါတယ်အခုကဟိုအရန်ဟိုကျွန်တော်တို့ကိုယ်တိုင်လည်းစိတ်မကောင်းပါဘူးကျွန်တော်တို့ကဒီလောက်ဟိုအောက်မှာလည်းလွတ်တဲ့ဖြစ်တဲ့ကိစ္စမျိုးကြီးဒါဒီဟာကျွန်တော်တို့နိုင်ငံရေးပါတီတွေအနေနဲ့ဆိုရင်လည်းပြောဖို့ပြောရမှာပါတော့ဒီဖန်ကြီးခံရတဲ့ကိစ္စတွေအောက်မှာလွတ်လွတ်လပ်လပ်လုပ်တဲ့ကိစ္စမျိုးတွေနဲ့ပတ်သက်ရင်ပြောရမယ်ဟိုတစ်ခါလည်းပဲကျွန်တော်တို့ပုံကြောင်းလာတာကကျွန်တော်တို့ကိုယ်လုံးကဟိုအကြမ်းမဖက်က ဆန္ဒပြမှုတွေအခြေအနေရနေပြီးတော့အခုကျတော့ဟိုဖြစ်လာတဲ့အခြေအနေတွေအားလည်းအရင်နဲ့မတူလာသေးတဲ့ဆိုတော့အများကြီးဖြစ်လာ
တာဒါကတော့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးဖြစ်ပါတယ်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ဦးကိုကိုကြီးကိုကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျ